ပေါ်ရရှိမှာကဗတ်အစည်းအဝေးဆုံးနိုင်ငံဖြစ်ကနေမြန်မာနိုင်ငံရုံထွက်လွတ်မြောက်နိုင်ဖို့အတွက်အဓိကလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်ကြီးတစ်ခုကတော့လူဦးရေ80ရာခိုင်နှုန်းလောက်ရှိတဲ့တောင်သူလယ်သမားတွေရဲ့ဘဝအခြေအနေတိုးတက်မြင့်မားလာရေးကိုပြတ်မှတ်ထားဆောင်ရွက်ဖို့ပဲလို့နိုင်ငံတကာကျွမ်းကျင်သူတွေကအကြံပြုထောက်ပြထားပေမဲ့လည်းဒီပန်းနိုင်ငံကိုရောက်ဖို့လောလောဆယ်မှကမ်းမမြင်လက်မမြင်အနေထားပဲရှိနေပါသေးတယ်။မျိုးပေါ်နေလူမှုအတွက်တောင်ရေမီးမှန်အောင်ဘဝလုံးလုံးကျုံကျုံနေနိုင်တဲ့ပတ်ဝန်းကျင်ကောင်းတစ်ခုဖြစ်အောင်မမျှော်လင့်နိုင်သေးတဲ့အခြေအနေမှာအစင်းအနှိမ့်ကြဆုံးဖြစ်တဲ့တောင်းနီလူတန်းသားတောင်သူတွေရဲ့ဘဝမျှော်လင့်ချက်တွေဟာပို့လို့တောင်ဝေးကွာနေရစေပါကြီးလက်နေမြန်မာတောင်သူတွေဒီကနေ့ကြုံတွေ့နေရတဲ့မြေယာပြဿနာစိန်ခေါ်မှုအခက်အခဲတချို့ကိုတောင်သူလယ်သမားအကျိုးဆောင်ကွန်ရက်အဖွဲ့ရဲ့မူဝါဒရေးရာတာဝန်ခံဥဆောင်ရန်ကအခုလိုပြောပြပါတယ
်ဒီပြည်သူ့ဆိုတာတက်လာတဲ့အချိန်ပေါ့နေရီဆိုတာတက်လာတဲ့အချိန်မှာတို့အများကြီးမျှော်မှန်းထားတယ်တို့လေဒီခေတ်ဆက်ဆက်ကဆုံးဆုံးတာတွေရမယ်လို့မျှော်မှန်းထားတယ်နိုင်ငံတော်သမ္မတလည်းပဲသူအာဏာရပြီးတလကြပေါ့ဗျာ2016ခုအေဗီလာဗိုင်းနေတွေကလမ်းမြမြေကုန်ချပြီးတော့ဒစစ်ကော်မတီတွေဘဝကနေအစင်းစင်းဖွဲ့မယ်ဖွဲ့ပြီးရင်ဘယ်ချက်ဘယ်ချက်ဘယ်ချက်တွေနဲ့လုပ်ငန်းတွေတရနဲ့ပြေးဖို့လှုပ်ခိုင်းထားတယ်ပေါ့လေမားရီကလည်းမျှော်လင့်တယ်ပေါ့ဒါကနေ့တကယ်အဖြစ်မလာခဲ့ဘူးပေါ့နော်နောက်ဥပန်တိဦးဆောင်တဲ့ဒစစ်ဘဝကော်မတီကနေပြီးတော့2016အမိန့်နဲ့ထုတ်ပြန်ပြီးတော့လေယာမီပြန်လဲစစ်သေးလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်ဖို့ကြိုးစားကြတယ်ပေါ့ဒါနဲ့တစ်နှစ်ကြာတဲ့အထိအခြေအနေကမကောင်းမင်းနဲ့ပို့ပြီးတော့ရှုပ်ထွေးလာတယ်ပို့ဆိုးလာတယ်လို့ဖြစ်ရတယ်ဗျအဲလေဒီမရကြဘူးပေါ့နောက်ထောင်တွေလည်းကြာတယ်တရားစွဲခံမှုတွေလည်းဆက်ဖြစ်လာတယ်နောက်သုံးတဲ့ပွဲလည်းဆက်လုပ်ကြတယ်အခုပဲမန္တလေးနောင်ချိုမင်းမျိုးဘကအခုကျွန်တော်ကကားပေါ်ပြောနေတာပါတော်တော်ဟိုအခြေအနေမကောင်းဘောနော်တရားဆွဲခါရတယ်ဒီနန်ကင်းနေလို့တကဖြက်စည်းတာရှိတယ်အပြန်လန်ပေါ့နော်တော်တော်ကြီးကိုရှုပ်ထွေးပြီးတော့လိုရာဟိုပေါ့နော်အစိုးရအသက်ကလည်းဒီလေယာမြေတွေတရားဥပဒေညီလန်းကြပြန်ပေးဖို့ကြိုးစားတယ်လို့ညီမချက်တွေထုတ်ထားပြီးနဲ့ဖြစ်မလာတဲ့အတွက်တော်တော်ကျွန်တော်တို့စိတ်မကောင်းဖြစ်ရတယ်ခင်ဗျာ
2012ခုနှစ်မြေယာဥပဒေပေါ်မှာအခြေခံပြီးနေရာမှတ်ပုံတွေကိစ္စတောင်သူလယ်သမားတွေရဲ့အခွင့်အရေးကိစ္စတွေကိုမူဦးပင်တနုပြုနယ်ညောင်တုံးဒေသတွေမှာပညာပေးဆောင်ရွက်နေတဲ့လူခွင့်ရီပညာပေးသူများအဖွဲ့ကဥကြော်တက်ဦးကလည်းဘဝအမတ်ကံကျဲကင်းမဲ့နေစေတောင်သူတွေရဲ့အခြေအနေတွေကိုဒီလိုပြောပြပါရစေ
။အခုသူတို့ဆောင်ရွက်ချက်တွေက on paper ပေါ်မှာပဲဖြစ်နေတယ်ပေါ့နော်။တကယ်မြေပြင်မှာတက်ရောက်မှုမရှိဘူးပေါ့။ကျွန်တော်တို့မြင်နေရတော့လောလောဆယ်တော့ကုန်တယ်တွေရဲ့ဈေးကစားကွက်ထဲမှာတောင်သူတွေအလူးလက်ခံနေရတယ်။လယ်သမားတွေအတွက်အကာအကွယ်ပေးတဲ့အစိုးရရဲ့အစီအစဉ်ကကျောင်းလယ်သမားအကျိုးစီးပွားကာကွယ်မြင့်တည်ဥပဒေထဲမှာတော့ပါတယ်ဒါပေမဲ့တကယ်မြေပြင်မှာလောက်တာမျိုးမရှိဘူးမရှိတဲ့အတွက်ကအဓိကပြဿနာကတော့ဒီနယ်စင်းလုံးအမကန်ချက်ကလယ်သမားတွေထိခိုက်နေတဲ့ပြဿနာပေါ့အခုလောလောဆယ်ပြဿနာကချီးငွေမလုံလောက်တာရဲ့အချိန်နှောင့်ကြတဲ့ပြဿနာတွေတန်ချီးငွေပေါ့နောက်တစ်ချက်ကတော့ဒီနယ်စင်းလုံးအမကန်ချက်မရှိဒီကစားတဲ့တန်ခံနေရတဲ့အတွက်ဒီနယ်တွေပေါ်လာတဲ့အခါမှာလည်းဈေးကကျကျတော့တဲ့အတွက်သူတို့တိုက်ထုတ်တဲ့အရင်းနှီးနဲ့ရတဲ့အကျိုးမြတ်နဲ့ကမကိုက်ဘူးဖြစ်နေတယ်ပေါ့။ဆိုတော့ဒါကလည်းသူတို့ဘဝကိုထိခိုက်ကြ။နောက်တစ်ချက်ကတော့စိုက်ပျိုးရေးနည်းပညာပေါ့။နည်းပညာအနေနဲ့ကလည်းသိကြောင်းလဲမှုမရှိဘူးပေါ့
။မြန်မာနိုင်ငံရဲ့စပကြီးလို့ဆိုကြတဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသမှာတောင်သူတွေအနေနဲ့စိုက်ပျိုးထုတ်လုပ်မှုအပိုင်းမှာရောတိမ့်စီလေယာမြေတွေပြန်လည်ရရှိရေးအပိုင်းမှာပါပြဿနာတွေကြီးကြီးမားမားကြုံတွေ့နေရဆဲပဲလို့ဥဆောင်ရံကဆိုပါလေ
။ဒါဒီလိုမှမနဲ့တည်းမနေ့ကဆိုမိုးသောလုံးလုံးပြက်သွားတဲ့တောင်သမားတွေတော်တော်များများရှိတယ်။အနောက်ခိမိတ်ဆန်ကိုကရိယာတွေပေါ့နော်။ဥမာရိတ်သိမ်းဆွေလေးချက်တွေကနေရာတိုင်းမှာမရှိဘူး။နေရာတိုင်းအောင်သွားလို့မရဘူးပေါ့နော်။အဲ့ဒါကြောင့်လည်းသူတို့ပြက်စီတယ်။စပားစီကလည်းကြားတယ်ပေါ့နော်။ကြားတော့အကုန်လုံးချုံကြတယ်ပေါ့။အဲ့ဒါကကျွန်တော်တို့စိုက်ကူးထုတ်လုပ်တဲ့အပိုင်းပေါ့။နောက်တစ်ခါလေယာမြေနဲ့ပတ်သက်လို့ဒီညောင်တုံးလာဖို့တာပဲဒီဒနုဘက်ဒီမှာလေယာမြေပြဿနာပေါ့။အရှုပ်ရှင်းတွေကိုလည်းလေသမားတွေနဲ့သိမ်းထားတဲ့လူတွေနဲ့ကမဖြစ်ရှင်းနိုင်ဘူး။မဖြစ်ရှင်းနိုင်တော့အဲ့ပြဿနာကြီးလည်းရှိသေးတယ်။ပြဿနာနှစ်ပိုင်းဖြစ်နေတာပေါ့နော်။စိုက်ကူးထုတ်လုပ်ပြီးတော့ပုံပြေးအပိုင်းနဲ့လေယာမြေပြန်လည်ရရှိအပိုင်းနှစ်ပိုင်းလုံး AI တိုင်းမှာရောသတိထားမိတာဆိုတော့တခုမှအဆင်မပြေဘူးခင်ဗျ။တကယ်လို့အဆင်မပြေဘူး
။မြန်မာနိုင်ငံနိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအသင်းရဲ့ဥက္ကဋ္ဌပြည်သူဒေါက်တာမင်းညိုကလည်းလေယာကနဖွံ့ဖြိုးရေးအပိုင်းမှာအားရစရာမရှိသေးတဲ့အခြေအနေတချို့ကိုအခုလိုထောက်ပြပါရစေ
။ကျွန်တော်လေသမားတွေနဲ့ပတ်သက်ပြီးတော့နောက်ဆက်သူညာလုပ်ပြီးတော့သူဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်ရင်ဆက်တဲ့ model ကိုလည်းသူညာလုပ်နေတာမို့လက်တွေ့လည်းကျွန်တော်ဒီနှစ်ထက်တော့အောင်ကျယ်ဖို့လုပ်နေပါတယ်။ဆက်လို့ကျွန်တော်သူတို့လုပ်နေတဲ့ဟာကကျွန်တော်ဖြစ်တဲ့နေရာပေါ့ရာဆန်စစ်ချက်လိုက်ထောင်းနေတဲ့အနေအထားမျိုးရှိတယ်ပေါ့။ဒီချို့နေရာကျတော့ DOD အရတော့မှန်နေစုပေါင်းတဲ့နေရာတွေလုပ်ကြတဲ့ဖြစ်တဲ့ဒါနဲ့တော်တော်များများကအရင်ကပေါ့ဗျာခရိုနီကြီးတွေရှိတယ်ခရိုနီကမြေကြီးအများကြီးတိမ့်တော့သူတို့တွေကဆက်တင်နေလို့ကြားတယ်ဆက်တင်လို့ကြတော့အဲ့ဒီလူတွေကတော့ချမ်းသာတယ်ချမ်းသာတာပေါ့သာမန်လေတော့ကတော့ခချင်းပြောရင်တော့မျိုးစရာလည်းမကောင်းဘူးညာညီကလည်းမကောင်းတော့ဘူးညာဆက်လက်တဲ့ထွက်နှုံးကလည်းမကောင်းဘူးဈေးကလည်းမရတော့ဒေသမဟိုလာချင်းပြောရင်တော့ချက်နိုင်ရင် ဒီရောင်းပြီးတော့မြို့မှာသွားပြီးတော့ပြေးတဲ့စိတ်ကညနေတူတရားတဖြည်းဖြည်းညနေတော့တွေ့ရတာပေါ့အဲ့ဒီအမီမျိုးကိုလေသမားကြီးရဲ့ဘွားကဘယ်အမီဒီချင်းတဲ့ချင်းတဲ့ဖွင့်ယူတူတဲ့အောင်ဘလို့တကယ်လုပ်မလဲဆိုတဲ့ဟာကအခုတော့ရအမျိုးမျိုးတော့လုပ်နေကြတယ် UNDP ကလည်းလာပြီးတော့ကုလသမဂ္ဂကဖွင့်ယူတဲ့အဲ့ဒီလေနာရာပြုလာပြီးတွေ့နေရတာပေါ့နောက်ကလေသမားအဖွဲ့အစည်းတွေပေါ်လာတယ်ပေါ်လာပြီးတော့တခါသမဝါယမလိုလိုစုပေါင်းလိုလုပ်ကြတယ်လေပြီးတော့တွေ့နေရတယ်။တွေ့နေရပေမဲ့ကိန်းကနနဲ့ကြည့်လိုက်ရင်ဖွင့်ပြတတ်မှုကမရှိဘူးလေ။ပြောရင်တော့အနာနဲ့ဆင်းနဲ့ဘူးမိသေးဘူးလို့တော့ကျွန်တော်ကတော့ထင်တယ်လေ
။ဒီတော့တွင်ပြီးခဲ့တဲ့သတင်းပတ်ကပဲမန္တလေးတိုင်းအတွင်းလယ်ယာမြေပြဿနာတွေကိုဖြေရှင်းပေးဖို့နဲ့တရားစွဲဆိုခံရတဲ့တောင်သူတွေကိုအမှုရုပ်သိမ်းပေးဖို့ဆိုပြီးယာနဲ့ချီတဲ့တောင်သူလယ်သမားတွေဟာမန္တလေးမြို့62လမ်းမှာတပိတ်စခန်းဖွင့်လုပ်ပြီးတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။